မြောက်ကိုရီးယားနိုင်ငံရဲ့ထိပ်တန်းနျူကလ ியர் နှိမ့်နိုင်ရေးမှုဟာတရုတ်တာဝန်ရှိသူတွေနဲ့ဆွေးနွေးဖို့ဆိုပြီးတော့ဒီတရုတ်နိုင်ငံမြို့တော်ဘေကျင်းကိုရောက်နေပါတယ်။မြောက်ကိုရီးယားနဲ့နိုင်ငံတကာအကြားလက်အတန်ကြာတင်းမာမှုတွေရှိခဲ့ပြီးတဲ့နောက်မြောက်ကိုရီးယားနဲ့တန်တမာရေးနှိမ့်နိုင်ဆောင်ရွက်မှုတွေလှုပ်လာရမှာဒါဟာနောက်ဆုံးဖြစ်ထမှုတစ်ရပ်ပါ။မြောက်ကိုရီးယားနိုင်ငံရဲ့ဒုတိယနိုင်ငံကြီးဝန်ကြီးတူဖြစ်တဲ့ကင်ဂျေကွမ်ဟာတရုတ်နိုင်ငံကြီးဝန်ကြီးနဲ့အခုဒီဗိုလ်တဦးနေမှာတွေ့ဆုံဆွေးနွေးလိမ့်မယ်လို့မျှော်လင့်ရပါတယ်။နှစ်ဖက်ပြန်လည်ဆက်ဆံရေးနဲ့ကိုရီးယားကျွန်းဆွယ်ရေးကိစ္စရပ်တွေကိုဆွေးနွေးမယ်လို့တရုတ်ဘက်ကပြောပါတယ်။ဒီပြီးခဲ့တဲ့ဖေဖော်ဝါရီလအတွင်းတုန်းကမြောက်ကိုရီးယားဘက်ကနောက်ဆုံးအကြိမ်နျူကလ ியர் ဆန်းသတ်မှုလုပ်ခဲ့ပြီးတဲ့နောက်မြောက်ကိုရီးယားနိုင်ငံရဲ့အချင်းတော်ကြာမဟာမိတ်ဖြစ်ခဲ့တဲ့တရုတ်နိုင်ငံကိုယ်တိုင်ကမြောက်ကိုရီးယားအပေါ်မှာစိတ်မကြည်လင်မှုတွေတိုးလာပါတယ်။ကုလသမဂ္ဂရဲ့မြောက်ကိုရီးယားအပေါ်ပိတ်ဆို့တံခါးမှုအသေးအရတရုတ်ဘက်ကနေပြီးတော့မြောက်ကိုရီးယားဘဏ်အကောက်တွေကိုပိတ်ပင်တာတွေလုပ်ခဲ့ပါတယ်။တရုတ်အနေနဲ့ကဒီမြောက်ကိုရီးယားနျူကလ ியர் လက်နက်အစီအစဉ်နဲ့ပတ်သက်ပြီးတော့၆ပါတီညှိနှိုင်းဆွေးနွေးပွဲကိုပြန်လုပ်ဖို့အတွက်မြောက်ကိုရီးယားနိုင်ငံကိုအချင်းချင်းတိုက်တွန်းနေတာပါ။မြောက်ကိုရီးယားပေါ်မှာတရုတ်ကပိုပြီးတော့ပြင်းပြင်းထန်ထန်ကင်တွဲလာတယ်လို့သူ့အနေနဲ့ယူဆတဲ့အကြောင်းလဲအမေရိကန်သမ္မတဘရက်အိုဘားမားကလည်းအမေရိကန်သတင်းမီဒီယာတခုနဲ့မေးမြန်းခန်းမှာပြောသွားပါတယ်။မြောက်ကိုရီးယားဘက်ကရန်စမှုတွေဇက်တိုက်လှုပ်လာတဲ့ကိစ္စကိုတရုတ်နိုင်ငံဘက်ကအလေးနဲ့ထားပြီးတော့စဉ်းစားကင်တွဲနေတယ်ဆိုပြီးတော့မစ္စတာအိုဘားမားကပြောဆိုသွားတာဖြစ်ပါတယ်ခင်ဗျာ။